COVID-19 အတွက်အရေးပေါ်အသုံးပြုခွင့်ဒုတိယမြောက်ချပေးလိုက်တဲ့မော်ဒါနာကုမ္ပဏီထုတ်ကာကွယ်ဆေးကိုတနင်္လာနေ့မှာအမေရိကန်နိုင်ငံတော်စတင်ဖြန့်ဖြူးပေးနေပြီဖြစ်တဲ့အတွက်တနင်္လာနေ့မှာဒီဆေးကိုစတင်ထိုးနှံပေးဖို့ရှိတယ်လို့သမ္မတ Trump အစိုးရအဖွဲ့ရဲ့ကာကွယ်ဆေးထုတ်လုပ်မှုအစီအစဉ် Operation Red Spirit သိပ္ပံဆိုင်ရာအကြံပေးရေးမှူးမွန်ဆက်ဆလာဝီကပြောကြားလိုက်ပါတယ်။ American နိုင်ငံမှာ coronavirus အကူးစက်ခံသူ18,000ကျော်နဲ့သေဆုံးသူ3,000ကျော်နေပြီဖြစ်ပါတယ်။ American အစားစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA က Pfizer နဲ့ BioNTech တို့ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပြီးတဲ့နောက်တစ်ပတ်ကြာတောက်ကြာနေမှာတော့ Moderna ကကာကွယ်ဆေးကိုလည်းချထားပေးလိုက်တာပါ။ဒီဆေးကိုဖြန့်ဖြူးရမှာသူဟာ Pfizer ထုတ်ဆေးလောက်အရေးတဲ့ပမာဏမလိုအပ်တဲ့အတွက်သယ်ယူပို့ဆောင်မှုမှာပုံမလွယ်ကူမှာဖြစ်ကြောင်းလဲဆလာဝီကပြောပါတယ်။ American နိုင်ငံတွင်းမှာကာကွယ်ဆေးကိုဖြန့်ဖြူးရမှာပြည်내ဒဇာစင်ကျော်လောက်အတွက် Pfizer BioNTech ကာကွယ်ဆေးပေးဖို့တဲ့အလုံးအရေးအတွက်ခံမှန်းလာတဲ့ရုံနဲ့နေတာတွေရှိနေတာနဲ့ပတ်သက်ပြီးပြည်내အုပ်ချုပ်ရေးမှုတွေကိုစနေနေ့မှာဒီကာကွယ်ဆေးဆိုင်ရာအစီအစဉ်ကိုကြီးကြပ်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Barnard ကတောင်းပန်ခဲ့တယ်လို့သူတာဝန်ခံမှာဖြစ်ကြောင်းလည်းပြောပါတယ်။အခု Pfizer နဲ့ Moderna ကာကွယ်ဆေးတွေကို January လပထမပတ်တည်းမှာဆေးလုံးပေါင်းတန်း20ဖြန့်ဝေပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။